ကမ္ဘာကျော်မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်နဝင်ကစားသမားဟောင်းကြီးတွေဟာမြန်မာနိုင်ငံမှာချစ်ချည်ရန်ပုံငွေလာရောက်ကစားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကပရဟိတလုပ်ငန်းရန်ပုံငွေအတွက်မြန်မာလက်ရွေးစင်ဟောင်းတွေပါဝင်တဲ့အသင်းနဲ့လာမဲ့ဇွန်လကျရင်ရန်ကုန်မြို့မှာကစားကြမှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကိုလာရောက်ခွင့်ရတဲ့အပေါ်သူတို့အနေနဲ့လည်းဂုဏ်ယူမိတယ်လို့လည်းပြောကြပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုရန်နိုင်ငံကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာဘောလုံးပရိသတ်တွေရဲ့အသေးစွဲဖြစ်တဲ့ Manchester United အသင်းကကစားသမားဟောင်းကြီးတွေဟာလာမယ့်ဇွန်လ9ရက်နေ့ကျရင်မြန်မာနိုင်ငံမှာချစ်ကြည်ရန်ပုံငွေပွဲလာရောက်ကစားကြမှာဖြစ်ပါတယ်။ရန်ကုန်မြို့သူ့အနောက်ဘက်မှာကျင်းပမယ့်ဒီပွဲကို CEA နဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တို့ရဲ့အစီအစဉ်နဲ့စီစဉ်ခဲ့တာဖြစ်ပါတယ်။မနေ့တောက်ကြနေ့ကတော့ Manchester United ကစားသမားဟောင်းနှစ်ဦးဖြစ်တဲ့ Dennis Irwin နဲ့ Clayton Blackmore တို့ဟာတရင်းသာရှင်လင်းပွဲပြုလုပ်ဖို့အတွက်ရန်ကုန်မြို့ကိုမနေ့ကရောက်ရှိလာခဲ့ပါတယ်။အခုလိုမြန်မာနိုင်ငံကိုလာရောက်ပြီးကစားခွင့်ရတဲ့အပေါ်မှာသူ့အနေနဲ့အရန်ပဲဂုဏ်ယူမိတယ်လို့ Manchester United နောက်ခံလူ Dennis Irwin ကပြောပါတယ်
။ I am honored to be here in Myanmar to be invited by CEA and Myanmar FA to play in this match.
အခုလိုမြန်မာနိုင်ငံကိုလာရတာကျွန်တော်အနေနဲ့ဂုဏ်ယူပါတယ်။ပြီးတော့ဒီပွဲမှာကစားဖို့နဲ့ပရိုက်တာလုပ်ငန်းတွေအတွက်ရမငွေရှာပေးမယ်။ပက်ကရာရဲ့ကညစာစားပွဲကိုတက်ရောက်ဖို့အတွက် CEA နဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကဖိတ်ကြားခံခဲ့ရတဲ့အပေါ်မှာကျွန်တော်ဂုဏ်ယူပါတယ်။အာရှမှာ Manchester United ကိုအရန်အားပေးကြပြီးတော့တကယ်ကိုအကြီးဆိုတာကျွန်တော်သိပါတယ်။အာရှတော်မှာကျွန်တော်တို့ကိုတခဲနဲ့အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီနေ့ကျွန်တော်တို့ကိုတခဲနဲ့ကြိုဆိုခဲ့ကြတာကိုလည်းကျွန်တော်မန်အောမိပါဘူး။
Manchester United ကစားသမားဟောင်းတွေဟာချစ်ကြည်ဘောလုံးပွဲနဲ့တူညစာစားပွဲပြုလုပ်ပြီးတော့ရန်ပုံငွေတွေကောက်ခံသွားမှာဖြစ်ပါတယ်။ဒီပွဲကနေရတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံကပရဟိတလုပ်ငန်းတွေအတွက်လူတန်းသွားမှာဖြစ်ပြီးတော့အဲ့ဒီမှာဆေးရုံတွေ၊ဖုံးတော်ကြီး၊သင်ပညာရေးကျောင်းတွေနဲ့ HIV ဝေနာရှင်တွေပြုစုစောင့်ရှောက်ပေးနေတဲ့အစီအစဉ်တွေကိုပေးအပ်လူတန်းသွားမှာဖြစ်တယ်လို့သိရပါတယ်။Clayton Blackmore ကတော့သူ့အနေနဲ့ဒီပွဲကနေပရဟိတလုပ်ငန်းတွေအတွက်ရန်ပုံငွေတွေအများကြီးရဖို့မျှော်လင့်ထားတယ်လို့ဆိုပါတယ
်။ Hopefully we can raise a lot of money for the charities. We've been around today. We've got our eyes open looking at some of the young children.
ကျွန်တော်တို့အနေနဲ့ပရဟိတလုပ်ငန်းတွေအတွက်ရန်ပုံငွေတွေအများအများကောက်ခံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့ဒီနေ့တချို့နေရာတွေကိုလည်းသွားခဲ့ပါတယ်။အဲ့ဒီမှာမိသားစုမရှိတော့ဘဲ HIV ရောဂါဖြစ်နေတဲ့ကလေးငယ်တချို့ကိုတွေ့ခဲ့ရတာကျွန်တော်တို့ကိုမျက်စိပွင့်သွားစေခဲ့ပါတယ်။ကျွန်တော်မှလည်းကလေးတွေရှိပါတယ်။ဒီနေ့တချို့ကလေးငယ်လေးတွေမိသားစုနဲ့အတူမဟုတ်ဘဲသူတို့ဖာသာသူတို့နေနေရတာကိုတွေ့ရတော့ကျွန်တော်နည်းနည်းစိတ်ထိခိုက်ရပါတယ်။ဒါပေမဲ့ပွဲတစ်ခုစလုံးကိုလူတိုင်းလာရောက်ပြီးအားပေးမယ်လို့မျှော်လင့်ပါတယ်။ Manchester United ရဲ့ကစားသမားဟောင်းနှစ်ယောက်ဖြစ်တဲ့ Andy Cole နဲ့ Lee Shadow အပါအဝင်တခြားမိတ်ဆွေတချို့လည်းလာကြမှာဖြစ်ပြီးအားလုံးပြောကြရမှာပါ
Manchester United All-Star အသင်းဘက်ကနောက်တန်းအစွန်လူ Dennis Irwin, Clayton Blackmore တို့အပြင်အင်္ဂလန်လက်ရွေးစင်ဟောင်း Lee Sharp နဲ့69ခုနှစ်တုန်းက Manchester United အသင်း Trevor Plas သုံးလုံးရခဲ့တဲ့နှစ်ကအဓိကတိုက်စစ်မှု Andy Cole တို့ပါဝင်ကြမှာဖြစ်ပါတယ်မြန်မာဘက်ကတော့လက်ရွေးစင်ကစားသမားဟောင်းတချို့ပါဝင်မှာဖြစ်ပြီးတော့ဒီပွဲကိုလာမယ့်ဇွန်လ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ဒါဟာ Manchester United ကစားသမားဟောင်းကြီးတွေအတွက်ပထမဆုံးအချိန်မြန်မာနိုင်ငံမှာလာရောက်ကစားပူတာဖြစ်တယ်လို့ Manchester United ပရိသတ်အများစုရှိတဲ့မြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေအတွက်လည်းဒါဟာသူတို့တခဲနဲ့အားပေးခဲ့တဲ့ကစားသမားဟောင်းကြီးတွေကိုပထမဆုံးအချိန်အပြင်မှာမြင်တွေ့ခွင့်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့တုန်းကလည်းအင်္ဂလန်နီးပြဟောင်း Ericsson အပါအဝင်အင်္ဂလန်လက်ရွေးစင်တဲ့ Liverpool ကစားသမားဟောင်း John Barnes ကဘာကြောဘောလုံးအသင်းကြီးတသင်းဖြစ်တဲ့ Real Madrid ဘောလုံး Academy ကလူငယ်နီးပြားတွေဟာမြန်မာဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ခင်ဗျာ